အမေရိကန်ပြည်ထောင်စုကလင်းလက်နေတဲ့အဲဘာမတင်တဲ့ကိုစားပြုတက်လက်တော်အမတ်နေရာအတွက်ကျင်းပခဲ့တဲ့အထူးရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားလှယ်တော်ဂျွန်စ်အနိုင်ရသွားပါတယ်။ရွေးကောက်ပွဲရလဟာရီပဘလစ်ကန်ပါတီအတွက်သမကလိမ်မဲဆိုင်ရာမကွန်မြူနီယံလွှတ်တဲ့ကျူးလွန်ခဲ့ဘူးလို့ဆိုတဲ့ဆွဆဲချက်တွေချမ်းမှာရီပဘလစ်ကန်ပါတီကိုယ်စားလှယ်ဖြစ်ရှင်ပြန်ခဲ့တဲ့ရန်မိုးကိုရွေးကောက်ပွဲနီးမှာထောက်ခံရောက်ပြောခဲ့တဲ့တမတ်တော်နဲ့ကန့်တွက်တာအထင်နာစရာဖြစ်ခဲ့ရပါတယ်။ပြန်ဆိုင်မင်းဆက်စီယုံခဲ့ကြပြီးနောက်မှာတော့ဒီမိုကရက်ကိုယ်စားလှယ်ဂျွန်စ်ကထောက်ခံမဲ49ဒသမ900လိုင်းတော့ရီပဘလစ်ကန်ကိုယ်စားလှယ်မိုးက48ဒသမ400လိုင်းတော့အတိအကျရခဲ့ကြတာပါယူကော့ပွဲမှာအနိုင်ရခဲ့တဲ့ဒီမိုကရက်ကိုယ်စားလှယ်ဂျွန်စ်အနေနဲ့ဇန်နဝါရီလမှာတန်တဆာချင်းစုတာဝန်ယူရခါကျရင်တော့ကိုယ်စားလှယ်နေရာတရားရှိတဲ့ထက်လက်ကမှာအများစုနဲ့ထိန်းချုပ်ထားတဲ့ရီပဘလစ်ကန်ပါတီအနေနဲ့52နေရာဒီမိုကရက်က49နေရာတရားလာမှာဖြစ်တာကြောင့်တမတ်ခွဲ့ရဲ့မူဝါဒတွေအကောင့်ထဲပေါ်ရေးကဲကဲကြောမဲအလားလာလည်းရှိနေပါတယ်ဒီမိုကရက်ကိုယ်စားလှယ်ဂျွန်စ်ကတော့အဲဘာမှကြည့်နေမှာတော့မကနိုင်ငံတော်ဝမ်းမှာပါစူးစိညညောလုံးနိုင်တယ်ဆိုတာသတိပြလိုက်တာဖြစ်ကြောင်းရွေးကောက်ပွဲအနိုင်ရမင်းငုံဖြစ်မင်းညားကထောက်ခံသူတွေကိုကြောက်ကြသွားကြတာပါကျမကြီးဆက်ရှောက်မှုအလုတ်ကိုင်းနဲ့စီးပွားရေးပါဝင်တက်ကြီးမှရင်ဆိုင်နေရတဲ့အရေးကြီးကိစ္စတွေနဲ့ပတ်သက်လို့အထက်လူတော်မှာစောင့်ကြော်ရအများကြီးရှိနေကြောင်းလည်းပြောဆိုထားပါတယ်ရီပဘလစ်ကန်ကိုယ်စားလှယ်မိုးကတော့ရွေးကောက်ပွဲမှာရှုံးနေကြောင်းလက်မခံခဲ့လို့မင်းညားကကြောက်ကြခဲ့တဲ့မင်းငုံမှာလည်းရွေးကောက်ပွဲလုပ်ငန်းစဉ်တွေအဆုံးမသတ်သေးတဲ့အကြောင်းပြောဆိုထားပါတယ်